In Burma, women are supposed to have a relatively high status in society, and yet we are still the second class gender. We can't deny that.
ဒီမနက်ကမှအမျိုးသမီးတွေအနေနဲ့လူအဖွဲ့အစည်းမှာဒန်းတူအခွင့်အရေးအတော်အသင့်ရရှိတယ်လို့ဆိုနိုင်ပေမဲ့ဒုတိယဒန်းစားနိုင်ငံသားဖြစ်ပေရှိနေသေးတယ်ဆိုတာကိုတော့ညင်းလို့မရနိုင်ပါဘူးဒီနေ့ခေတ်ခါမှာလူကုန်ကူးမှုရှိရမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာအများဆုံးလူကုန်ကူးခံရတာတွေ့ရတဲ့အတွက်မြန်မာနိုင်ငံရှိအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်လှုပ်ဆောင်စရာတွေအများကြီးရှိနေပါသေးတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကစက်တင်ဘာလ27ရက်နေ့ကရန်ကုန်ကနေနယူးယောက်မှာကျင်းပတဲ့သမ္မတကလင်တန်ရဲ့ CGI ခေါ်ကဘာထွန်းအရေးယူဆောင်ရွက်မှုအဖွဲ့အစည်းရဲ့ညီလာခံမှာခုလိုမိမောင်းထုတ်ပြသွားခဲ့တာပါ။ဒေါ်ဆန်းစုကြည်ပြောကြားခဲ့သလိုမြန်မာနိုင်ငံမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေလူကုန်ကူးခံရမှုအခြေအနေကဘယ်လိုရှိနေပါသလဲ။မြန်မာအိန်းနီချင်းတရုတ်နိုင်ငံကိုလူကုန်ကူးခံရတဲ့ကချင်တိုင်းရင်းသူလေးတွေအခြေအနေနဲ့ပတ်သက်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကမတ်ဂျူလီယကိုမေးကြည့်ခဲ့ပါတယ
်။ရတော်ဆရာမကဒီဒီလိုယောက်ျားရဲ့ဇနီးများချင်းရောက်စားခံရတာများတယ်လေတချို့တလေကြတော့ဒီတစ်သက်လုံးအနေနဲ့သူကမရချင်းသူကဝေယူတာလေများတော့အချင်းသူတို့ကိုဝေယူတဲ့အမျိုးသားတွေကဒီလေလုတ်တဲ့သူတွေဖြစ်တယ်လေလုတ်တယ်ဆိုတော့တိတ်ပဆန်မရှိဘူးသူကဆင်းရဲတယ်ဆင်းရဲတယ်ဆိုတော့သူတို့ပဆန်တွေဆူဆူဆူပြီးတော့ဒီဘမပြည်ဘက်ကအမျိုးသမီးကိုခေါ်ယူရတယ်အဲ့ဒါဆိုသူကတစ်သက်လုံးအတွက်သူကဝေယူပြီးသားပဲဒါပေမဲ့တချို့အမှုတွေထဲမှာဆိုလို့ရှိရင်သူတို့ကဝယ်စားဆိုလို့ရှိရင်သူရောင်းစားတယ်မလားပြီးလို့ရှိရင် okay 3 နှစ်နေရမယ်ကလေးမွေးပေးရမယ်ကလေးတယောက်မွေးပေးပြီဆိုလို့ရှိရင်ပြန်လာတယ်အဲ့လိုမျိုးလေ
ခုလိုတိုင်းရင်းသူအမျိုးသမီးလေးတွေဘာကြောင့်လူကုန်ကူးသူလက်တွေတဲ့ရောက်ကြရတာလေကချင်အမျိုးသမီးကြီးရာတာဝန်ခံတူကိုမေးကြည့်ခဲ့ပါလေ
ညာတော့အဖြစ်အမျိုးသမီးတွေကဖေမေတတ်နိုင်ရှိတယ်မိသားစုရဲ့စာအုပ်နေရေးမောင်နှမတွေရဲ့ပညာရေးပေါ့အဲ့ဒီအတွက်သူတို့မှအလုံးလုံးချင်တယ်အလုံးလုံးချင်တဲ့အခါကျတော့ဒီပွဲစားတွေကခေါ်ပြီးတော့ဒီနေ့ဆက်မှာအလုပ်ကောင်းတယ်အလုပ်ရှိတယ်ဆိုပြီးခေါ်လာတာအလုပ်ပေးမယ်အလုပ်ရှာပေးမယ်ပေါ့နော်အလုပ်ခေါ်လာရင်းနဲ့မတစ်ဆင့်တစ်ဆင့်အရောက်ဆက်ခံရတာလေပွဲစားနေတစ်ဆင့်ဒီတရုတ်လက်ထဲကိုအပ်တယ်ပေါ့ဒီတရုတ်ပွဲစားတွေကနေတစ်ဆင့်ဝယ်လက်ထဲကိုအပ်တယ်အဲ့လိုလေပေါ့မြန်မာအဖြစ်မိမအဖြစ်ယူတာပါပဲမိမအဖြစ်ယူပြီးပြီဆိုလို့ရှိရင်တော့သူတို့နေထိုင်ရတဲ့တောက်ရောက်သွားရင်တော့အမှကြံကင်းခုတ်တာလားသူစွန်းချင်းလုတ်တာလားကြောင်းမှုချင်းလုတ်တာလားစသဖြင့်ပေါ့နော်သူတို့လုတ်တဲ့အလုပ်ထဲမှာဝင်ပြီးမှလုတ်ပေးရတယ်နော်သူတို့ရဲ့မိမအဖြစ်နေပေးရတယ်သားသမီးမွေးပေးရတယ
်မြန်မာအမျိုးသမီးငယ်လေးတွေလူကုန်ကူးခံရမှုနဲ့ပတ်သက်လို့တိုင်းရင်းသားအမျိုးသမီးအဖွဲ့တွေဒီနေ့အစည်းအဝေးခန်းစားတွေကိုပြုစုထုတ်ပြန်ခဲ့တာတွေရှိပါတယ်တရုတ်နိုင်ငံကိုလူကုန်ကူးခံကြရတဲ့ကချင်အမျိုးသမီးလေးတွေအကြောင်းတက္ကသိုလ်2005ခုကပေးပို့ခံရခြင်းဆိုတဲ့အစည်းအခမ်းအစားထုတ်ပြန်သူကချင်အမျိုးသမီးအဖွဲ့ကတာဝန်ခံတဦးကိုမေးကြည့်ခဲ့ပါတယ
်။များသောအားဖြင့်ဒီကဒီတရုတ်ပြည်ဘက်မှာဒီလိုတရုတ်အမျိုးသားတွေကလာဝယ်တာပေါ့ဝယ်လို့ရှိရင်နေဆက်မျိုးတွေမှာပေါ့ဒီလိုအမျိုးသမီးတွေအများကြီးအမျိုးစုထားပြီးမှတရုတ်အမျိုးသားတွေကဒီလိုကိုဈေးမှာကိုကြိုက်တဲ့ပြီးတာဝယ်တယ်လို့မျိုးပေါ့ဒီလိုလိုက်ရတာပေါ့တချို့ဆိုလို့ရှိရင်ဒီနည်းနည်းတောင်ကောင်းကောင်းနဲ့ယုံနေနေချောတဲ့လူဆိုရှင်တော့တုံးလေးတောင်အဲ့လိုမျိုးပြရပေါ့ယုံချောတဲ့လူဆိုလို့ရှင်တော့တောင်အောက်ရောအဲ့လိုမျိုးဈေးတေးမှဒီလိုလာဝယ်တော့ရဲပေါ့
ခုလိုလူကုန်ကူးခံကြရတဲ့အကြောင်းရင်းတစ်ရက်ကတော့မိသားစုစီးပွားရေးကျတဲ့မှုကြောင့်ပဲဖြစ်ပါတယ်ပညာသင်ချိန်မှာပညာသင်ခွင့်မရကြပဲမိသားစုစားဝတ်နေရေးကျတဲ့မှုကြောင့်ရရအလုပ်လုပ်ကင်ဖို့အတွက်လူကုန်ကူးသူပွဲစားတွေလက်ထဲရောက်ကြရတဲ့အိနီချင်းထိုင်းနိုင်ငံကိုတွားရောက်လှုပ်လှုပ်ကင်ကြတဲ့မြန်မာမျိုးသမီးမိန်းကလေးငယ်တွေအများအပြားရှိပါတယ်။သူတို့ကလေးတွေရဲ့ကိုတွေ့ပြောပြချက်ကိုလည်းနားဆင်စီချင်ပါတယ်ရှင်
။တမီးကအမေကူချင်တော့ပါလဲ။တမီးတို့ရမပြောအေးတယ်ပါလဲ။ဒီဖက်မှာယူရီးယားထဲမှာပတ်စံရှာလို့တွေ့တယ်တဲ့။ဘာပါစံပို့ပေးမယ်ဒါပေမဲ့သူစီကအကျွေးများနေပြီလေအမေကပြောအားနဲ့ငါတို့ကဘယ်လိုတော့မှလည်းမတည်ဘူးအကျွေးလည်းမဆက်ရဘူးနှစ်တိုင်းနှစ်တိုင်းအဲ့လိုမျိုးပြောတမီးကပြောအမေတို့တနာလို့ပတ်စံထွက်ရှာချင်တာလို့ပြောဘယ်လိုလုပ်မှလဲအလဲအေးလိုက်ရောင်းမှဖုံးဆက်သွားအေးလိုက်လာချင်လို့ဆိုရင်လာခဲတဲ့တိုက်ခိလေးဖတ်လာခဲတဲ
့မိခင်ဆုံးပြီးဖခင်ကလည်းနေမကောင်းတဲ့အတွက်တမီးဖြစ်သူကမိသားစုတွေဝင်းဝေးရှာခဲ့ပုံကိုပြောပြခဲ့တဲ့နောက်တူကတော့
တမီးတို့မော်နီတိုင်းမှာရင်တော့နေတာမော်နီတိုင်းနေနဲ့တမီးချစ်လာတယ်အမေဆိုးသွားတာမင်းဆိုးစီးပွားရေးနဲ့အဆင်မပြေအဖေကမနေ့ကမှတနေတာ မင်းမတနေတဲ့သမီး73နှစ်လောက်ကြတော့အဖေကနေမကောင်းဖြစ်တဲ့တဲတဲ့နှလုံးဖြစ်တော့သမီးကပြောသမီးတို့ဦးလေးတွေပြောပြတယ်ဦးလေးတွေကမကူညီဘူးတဲ့အဖေကမကူညီဘူးဆိုတော့သမီးအိတ်ဘေးနာပွဲသားမတရားအလောလောရင်ပေါ့နေတလား2000ရမယ်တဲ့ဆယ်လားသာချူထုတ်လို့ရတယ်လက်မှတ်ထိုးပေးရမယ်ဆိုတော့သမီးတို့လက်မှတ်ထိုးပြီးပြောပြောပြီးမှတငယ်ချင်းတွေလည်းပါဆိုသွားတာ
စင်းရဲလွန်းလို့မိသားစုတာဝန်ကိုဝိုင်းပြီးထမ်းဆောင်လူတွေတော့ main clinic ရဲ့တူကတော့
သမီးတို့ဘယ်လိုဆိုတော့အိမ်ထဲမှာဒါဆင်းရဲတယ်ရှင့်ဒါကြောင့်သမီးလည်းအဖေတို့တောင်းခတာအဖေလည်းသမီးတို့အလုပ်တွားလုပ်မဲလို့ရှာပြီးတော့အလုပ်လုပ်မဲလို့အဖေကလည်းအေးတဲ့ငင်းတွားရှင်လည်းနင်းနှင်းတဘောပဲတဲ့ဒါမှငါပေးတွားရှင်ဘူးတဲ့အဖေကအဲ့လိုပြောတာအဲ့လိုအဖေကလည်းလို့သမီးတို့တလောက်ဆင်းရဲတာလို့ဘယ်လိုမျိုးလုပ်ရမလဲလို့ဟိုနေဆောင်ရှိလို့ရှင်ရှိမရှိအဲ့လိုမျိုးဖြစ်နေသမီးတို့လည်းစိတ်ပြတ်နေသမီးတို့အိမ်က15ရောက်ရှိပြီးတော့တရက်ကို2ပီအဲ့လောက်ကုန်နေရှင့်သမီးတို့ဟိုနေ2ပီ3ပီဆိုတော့အဲ့လိုမျိုးမခံချင်ဘူးလို့ဟိုတဲ့ဘယ်လိုဆိုတော့သမီးတို့အဖေတို့ကူစင်တယ်လို့အဖေတို့သမီးကိုဒီလောက်လောက်ကျွေးလာသမီးတို့လည်းကြီးလာပြီအတက်လည်းဟိုတဲမငယ်တော့ဘူးလို့သမီးခရီးထွက်ပြီးတော့ဝက်ဆိုင်လေးပါနဲ့ရှာပြီးတော့အဖေတို့ပို့မဲလို့အဲ့လိုမျိုးပြောလိုက်တာသမီးတပေါ်လေအဖေလည်းအေးတဲ့နင်းတပေါ်ပဲနင်းသွားချင်လဲသွားတယ်ငါမတားတော့တဲ့
ချွတ်တယ်တဲ့ပရောင်သူတူကတော့ပညာသင်ခြင်းရဲ့နဲ့ပညာသင်ခွင့်မရခဲ့တဲ့အဖြစ်ကိုပြောပြရမှာ
ပညာရေးပေါ့နော်ကျွန်တော်တို့စီကတောင်းတက်လို့ရှိရင်မူလတန်းရှိပဲရှိတာပေါ့နော်ယူအားမှာတောင်းတက်ဒီမူလနဲ့အောင်ပြီးသွားလို့ငန်းတော့တက်တော့မယ်ဆိုလို့ရှင်မြို့ထဲကိုသွားရတာတို့သွားရလို့ရှင်ဇေယျစကားတွေကလည်းကြီးဆိုတော့သမီးမိန်းကလေးတွေကဒီလေးနဲ့အထိပဲရက်ပြီးတော့ကြော်ပဲစံနေခဲ့တာတို့ဒီလက်ဖက်ခြံထဲမှာသွားပြီးအလုပ်လုပ်တာတို့အဲ့လိုမျိုးဖြစ်လာတယ်ဆိုတော့မြို့သားယောက်ျားလေးတွေတော့ကြောင်းတက်တာပေါ့နော်ကြောင်းတက်နိုင်တဲ့ဒီမိန်းကလေးတွေကတော့သားယောက်ျားလေးတွေကိုထပ်မံ့ပေးနိုင်အောင်ဒီအလုပ်သွားလုပ်တာတို့ဆင်းလုပ်တဲ့ဟာမျိုးတွေဖြစ်လာတာ
ပညာသင်ချိန်မှာမိသားစုဝင်ငွေပံ့ပိုးနိုင်ဖို့အလုပ်ထွက်လုပ်ကင်ကြရတဲ့မိန်းကလေးငယ်တွေရဲ့ဘဝရှိရေးဟာတကယ်တော့ရင်လေးစရာပါ။ထိုင်းမြန်မာနယ်စပ်မှာပညာရေးလုပ်ငန်းတွေကိုတာဝန်ယူလှုပ်ဆောင်ပေးနေသူဒေါက်တာသိန်းလွင်ရဲ့အမြင်ကိုမေးကြည့်ခဲ့ပါလေ
။ဒီပြင်ဗမာပြည်ထဲမှာဆိုရင်ကျေးလက်ဒေသတွေမှာစိုက်သွိုးမွေးမြူရေးလုပ်တဲ့အခါကျတော့မိဘတွေကဒီလေးတွေကိုအလုပ်ခိုင်းရတော့ကြောင်းမလို့ကြောက်ဘူး။ကြောင်းနေရအခမဲ့ဆိုပေမဲ့တခြားပြေးရတဲ့အခါကျတော့ကြောင်းကြီးတွေကြီးတော့မိဘတွေကသားသမီးတွေ၃ယောက်၄ယောက်ရှိမယ်ဆိုရင်ကြောင်းအလုံးမထားနိုင်ဘူး။ကြောင်းထုတ်တဲ့အခါကျတော့သူတို့ပြင်မိန်းကလေးတွေကိုယောက်ျားလေးဦးစားပေးချောင်းထားပြီးတော့မိန်းကလေးတွေချောင်းထုတ်တော့မိန်းကလေးတွေကသူတို့ပညာမဆုံးခင်မှာပဲပြန်ပြီးတော့အိမ်လုပ်ငန်းလုပ်ရတယ်ဒီအိမ်ပေါ်လုပ်ငန်းလုပ်တယ်ဒီစားဆိုင်တွေမှာလုပ်ကြတယ်ဒီညပဲဖွင့်တဲ့ဆိုင်တွေမှာအလုပ်လုပ်ကြတယ်ဆိုတော့မိန်းကလေးတွေကတော်တော်များများကပညာမဆုံးခင်မှာအလုပ်ထွက်လုပ်ရတယ်ဆိုတော့ဒီမိန်းကလေးတွေကအသက်မွေးမ်းကြောင့်ပညာလည်းမဆုံးဘူးနောက်အသက်မွေးမ်းကြောင့်ပညာလည်းမတင်ခဲ့ရဘူးဆိုတဲ့အခါကျတော့သူတို့ဝင်ငွေရဖို့အတွက်ကိုသူရဲ့ခန္ဓာကိုယ်နဲ့ရင်းပြီးတော့အလုပ်လုပ်ကြတယ်။အဲ့ဒီအတွက်ဒီအများကြီးကိုဘဝအတွက်နှိမ့်နာဆုံးရှုံးမှုတွေဖြစ်နိုင်ပါတယ
်။ဒေါက်တာသိမ့်ဝင်ဖြစ်ပါတယ်။ခစ်တရဲ့ကျွန်းစနစ်လို့လူခွင့်ရေးအဖွဲ့တွေကတင်စားပြောဆိုကြတဲ့လူကုန်ကူးမှုပပျောက်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယိတ်ဌာနကတက္ကသိုလ်ထောင်ကစားလို့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာတိုင်းမှာမြန်မာနိုင်ငံဟာနှစ်စဉ်ပဲ Tier 3လို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုမှာအနှိမ့်ဆုံးနိုင်ငံတွေစီးမှာပါဝင်ခဲ့တာခဏိအထိတိုင်ပဲဖြစ်ပါတယ်။လူကုန်ကူးမှုစနစ်ရဲ့အခြေခံဖြစ်တဲ့စီးပွားရေးကြက်တဲမှုပညာသင်ခွင့်နှေးပမှုတို့အတွေ့တက်ဆိုင်ရာနိုင်ငံအနေနဲ့တာဝန်ယူလှုပ်ဆောင်မပေးမချင်းတော့ဒီတန်တရာစိုးကြီးလည်နေမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
် stronger, not a knock.